2020ခုနှစ်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်ကိုယှဉ်ပြိုင်မဲ့အတိုက်ခံဒီမိုကရက်တစ်ပါတီကိုယ်စားလောင်းတူဖြစ်တက်လွတ်တော်မှဘာနီဆန်ဒါးစ်ဒီနေ့ရဲ့ကြီးညာလိုက်ပါတယ်ပြီးခဲ့တဲ့2019ခုနှစ်သမ္မတရွေးကောက်ပွဲမှာတုန်းကလည်းတက်လွတ်တော်မှဆန်ဒါးစ်ဒီမိုကရက်တစ်ပါတီကိုယ်စားပြုသမ္မတလောင်းဖြစ်ယှဉ်ပြိုင်မှုကြိုးစားခဲ့ဖို့ပေမဲ့နိုင်ငံရေး တာဝန်ယူဖို့စတဲ့မူဝါဒတွေကြောင့်ထောက်ခံမှုတွေအခိုင်အမာရရှိထားသူလည်းဖြစ်ပါတယ်။2020ခုနှစ်မှာပြည်မလောင်းဖြစ်ပါတီရင်းရေကောက်ပွဲတွေကျင်းပဖို့တနည်းလောက်သာလိုလိုတဲ့အချိန်မှာပဲဒီမိုကရက်တစ်ပါတီကရှင်ပြိုင်မဲ့သူတွေလည်းတော်တော်များရှိနေပါပြီ။ဗမောင်းပြည်နယ်ကုစားပြုထက်လွတ်တော်မဲ့ဆန်ဒါစ်ကပြည်မလောင်းဖြစ်ရှင်ပြိုင်မှုထောက်ခံသူတွေကိုအီးမေးလ်ကနေတီးပေးရမှာတော့အထူးရေးပေါ်ကိစ္စရပ်တွေကိုဖြေရှင်းနိုင်မဲ့လူမှုခြေပြုလှုပ်ရှားမှုတွေလူပေါင်းတစ်သန်းစီးရင်ပြည့်သွင်းကြဖို့လည်းတိုက်တွန်းခဲ့တာပါ။ပြည်မထရန့်ကိုမကြာခဏဝေဖန်လေးရှိရတဲ့ဆန်ဒါစ်ကခစ်စ်အမေရိကန်သမိုင်းမှာသမ္မတဟာ NDA အကြီးဆုံးပုဂ္ဂိုလ်တစ်ဦးဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အထူးအရလူလင်လူညာလူမျိုးရေးနဲ့လိင်ပိုင်းဆိုင်ရာခွဲခြားဆက်ဆံတတ်သူနိုင်ငံခြားသားမုန်းတီးသူဖြစ်တဲ့အပြင်အာဏာရှင်ဆက်ဆံဦးဆောင်မှုတွေကြောင့်အမေရိကန်ဒီမိုကရေစီစနစ်ကိုထိခိုက်စေသူတစ်ဦးနဲ့ရှင်ပြန်ရမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားတာပါ။